ဟန်ဂေရီနိုင်ငံမှာရှီယိုဆွေအမျိုးသားရေးဝါဒီသမရကက်နန်နိုဗက်ရာထူးကနေနှုတ်ထွက်သွားပါတယ်။ကလေးတငယ်ပေါ်လိန်ဝန်းဆင်အလွဲသုံးစားလုပ်မှုတစ်ခုမှာဂျန်ဘာဖြစ်ပြစ်ဒဏ်ချမှတ်ခံရတဲ့အမျိုးသားတူကိုလူငင်းချမ်းသာဝင်ပေးခဲ့တာနဲ့ပတ်သက်ပြီးတပတ်ကြာကြာလူမှုအမျက်ဒေါသတဲ့ဝေဖန်မှုခံရပြီးနောက်မှာရာထူးကနေအခုလိုနှုတ်ထွက်တာပါ။2022သမရရာထူးယူခဲ့တဲ့အသက်46နှစ်ရွယ်ကက်နန်နိုဗက်ဟာသူ့နှုတ်ထွက်တော်မယ်လို့ရုပ်သံကစနေနေ့မှာကြေညာပါတယ်။လူအများအတွက်မကျေနပ်ဖြစ်စေခဲ့တဲ့လူချင်းချမ်းသာခွင့်ကိုထုတ်ခဲ့တဲ့အတွက်အမှားလုံနေကြောင်းနိုဗက်ကရုပ်သံမင်းကောင်မှပြောပါရယ်2023ဧပြီလမှာနိုင်ငံပိုင်ကလေးဆောင်ဆောင်ရေးဂင်ရတစ်ခုမှာလိမ်မန်းဆရာဆောင်ကားမှုရဲ့ဇက်တိုက်ဖြစ်ခဲ့တာကိုဖုံးကွယ်ပေးသူအမျိုးသားတူရဲ့ပြစ်ဒဏ်ကိုသမရအမိန့်နဲ့ဧပြီလ23မှာလူချင်းခွင့်ပေးခဲ့တာဖြစ်ပါတယ်ဒီကိစ္စက2010တည်းကဟန်ဂေရီမှာအာဏာရနေတဲ့နိုင်ငံရေးအမျိုးသားရေးပါတီဖီဒက်စ်ဦးဆောင်တဲ့အစိုးရအတွင်းမှာရှာရှာပါပါနိုင်ငံရေးမတည်ငြိမ်မှုပါနိုဗက်ကမီယိုပလာမီသားစုတန်ဖိုးတွင်လည်းခလင်းငယ်ရီကာကွယ်ပေးအတွက်တက်ကြွစွာထုတ်ဖော်သူလို့ထင်ရှားပါတယ်သူကဟန်ဂေရီတမိုင်းမှာပထမဆုံးအမျိုးသမီးသမရဖြစ်ပြီးတော့ဒီယာရုကိုအသက်အငယ်ဆုံးနဲ့ချမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်